ပူးတီထောင်ထဲမှောင်တော်ဒေသအတွင်းကမွတ်စလင်ကျေးရွာသားတွေကရွာသားတပေါင်း9000ကျော်ဟာလုံခြုံရေးစိုးရိမ်ရပြီးစာဝတ်နေရေးနဲ့ကျန်းမာရေးအခက်အခဲတွေရှိတဲ့ဆိုတဲ့အကြောင်းပြချက်တွေနဲ့နိုင်ငံငယ်ဆက်ကိုစုပြုံရောက်ရှိနေကြတယ်လို့မြန်မာအစိုးရသတင်းပြန်ကြားရေးကော်မတီကသတင်းထုတ်ပြန်ထားပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေကြားကျေးရွာတွေမိရှုဖြစ်စီခံလာရတဲ့အတွက်လာတလောအခြေအနေမှာနေစရာစ ရခိုင်တွေပါဝင်တိုင်းရင်းသားတွေကလည်းထပ်ပြီးအကြမ်းဖက်တိုက်ခိုက်ခံရမှာကိုစိုးရိမ်စရာအနေအထားမှာရှိနေသေးပဲလို့ရခိုင်ဒေသခံတွေကဆိုပါတယ်။မဆုမွန်ကအသေးစိတ်ဆက်ပြောပြပါမယ်ရှင်။
ဟုတ်ပါတယ်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့မောင်တော်ဒေသနဲ့ဘူးတီတောင်မြို့နယ်တွင်ကမွတ်စလင်ကျေးရွာတွေကရွာသား 18,000 ကျော်ဟာမြမဘင်္ဂလားဒေ့ရှ်နနိုင်ရန်နယ်ဇက်ကိုအစုလိုက်အပြုံလိုက်ရောက်ရှိနေကြတယ်လို့အစိုးရကအောက်တိုဘာလ5ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်ဒီမွတ်စလင်ကျေးရွာသားတွေဟာသူတို့အတွက်စားဝတ်နေရေးနဲ့ကျန်းမာရေးအခက်အခဲကြောင့်ရောနောက်ကျေးရွာတွေမှာလုံခြုံမှုမရှိတော့ဘူးလို့ယူဆရတဲ့အတွက်ကြောင့်ရောဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ခွာလာဖို့ဆက်သွယ်ခေါ်ယူမှုတွေကြောင့်ဆိုတဲ့အကြောင်းပြချက်တွေနဲ့အိမ်နီးဘင်္ဂလားဘက်ခြမ်းကိုအတုတ်လိုက်ထွက်ခွာနေကြတဲ့အတွက်မောင်တော်အုပ်ချုပ်ရေးအဖွဲ့ရင်းနဲ့လုံခြုံရေးတပ်ဖွဲ့တွေဘက်ကနေဆက်ကိုရောက်နေတဲ့တောင်းချီတဲ့မွတ်စလင်ကျေးရွာသားတွေကိုတွားရောက်ကြည့်ရှုခဲ့ကြတယ်လို့အစိုးရကထုတ်ပြန်တဲ့သတင်းမှာဖော်ပြထားပါတယ်မောင်တော်ဒေသတွေကရာနဲ့ခြိတဲ့မွတ်စလင်ကျေးရွာတွေကရွာသားတွေထွက်ခွာနေကြပြီးကျေးရွာ10ခန်းလောက်ပဲကျန်တော့တယ်လို့မြို့သူကြီးမွတ်စလင်ကျေးရွာသားတဦးဖြစ်တဲ့ကိုလာထွန်းကပြောပါတယ်အဓိကကတော့စားဝတ်နေရေးအခက်အခဲနဲ့သူတို့ရဲ့နေအိမ်တွေမိရှို့ဖျက်ဆီးခံလိုက်ရတဲ့အနေအထားကြောင့်အခုလိုမျိုးလုံခြုံစိတ်ချရမယ်လို့ယူဆရတဲ့တဖက်နိုင်ငံကိုတင်းချောင်သွားနေကြတာဖြစ်တယ်လို့လည်းကိုလာထွန်းကပြောပါတယ
်ကျွန်တော်တို့မောင်တော်မှာကျတော့ဖရကျော်ပါတယ်အဲ့အနေအကူဟိုစီရွာလောက်ပဲဆင်းနေတယ်တခြားတွေကကွန်လုံးဟိုဘင်္ဂလားဘကိုကူဝပြီးအာဒီမာရွာရီကမီးရှို့ပစ်တယ်သူတို့ရွာရီမီးရှို့ပစ်တယ်လို့ကြတော့သူတို့ကနေလို့မရတာနေလို့မရတော့သူတို့ထွက်ပြေးကြတာပေါ့။ယာနေ့ကြည့်ရှိရတဲ့မှာအကူကဟိုနည်းနည်းပဲရှင်နေတယ်မြို့ပေါ်တော့ပဲရှင်နေတယ်
အထူးသဖြင့်ကတော့လမ်းမဆက်သွေးရေးအခက်အခဲရှိတဲ့ကျေးရွာတွေနဲ့နေဆက်နာကနေရာတွေကမွတ်စလင်တွေအတွက်စိုးရိမ်စရာအနေအထားရှိနေပေမဲ့လို့မောင်တော်မြို့ပေါ်မှာတော့မွတ်စလင်တွေဟာလုံခြုံရေးတိတ်မစိုးရင်ရဘူးလို့လည်းမောင်တော်မြို့မှာလက်တလောနေထိုင်နေတဲ့မြို့သူကြီးကျေးရွာသားကိုလာထွန်းကဆိုပါတယ
်အခုလုံးနေပါကွန်ဝါပြီဆိုတော့ဒီမှာသူတို့ကလည်းလုံစရာလည်းမရှိတော့ဘူးလေဆိုလို့ကျွန်တော်မြို့ပေါ်မှာပဲအဲ့လိုနေနေနေနေဆင်းနေတာဟိုကျွန်တော်ရခိုင်မြို့နဲ့ဟိုရောက်ပြီးတော့နေတဲ့ဆိုတော့ဒါမဲ့တက်တက်နေတဲ့ကျွန်တော်ရွာတွေကတော့ဟိုမရှိတဲ့လောက်ပြီးသွားပြီမောင်တော်မှာ
အဲ့တော့အဲ့ဒီမှာကိုလာထွန်းတို့အချို့ဒီကြံခဲ့တဲ့ခုနဆယ်ရွာလောက်ကြံခဲ့တယ်ဆိုတော့အဲ့ဒီဆယ်ရွာလောက်ကြံခဲ့တဲ့ထဲတည်းအားဒီလူနည်းစုတွေကရောသူတို့ကဘာကြောင့်ဒီနယ်မြေကနေပြီးတော့မထွက်ကြတာလဲဒါမှမဟုတ်လို့ရှိရင်သူတို့ကရောဘာဖြစ်လို့ဒီမှာဆက်နေတာလဲဟိုဘက်ကိုသွားဖို့ပေါ့နော်ဘလို့အနေထားရှိလို့ပါလဲရှင
်ဘလို့ပြောရဟိုဘက်သွားရင်လည်းတော်တော်ဒုက္ခရောက်နေလို့အဲ့လိုကြားလဲကြားတယ်မိလေးမိနေရတယ်ဒါမဲ့တခုနေဖက်ကလူတွေကြတော့ဘလို့ပြောမလဲသူတို့ရွာတွေလေးမိရှုခံပြီးသူတို့မှာစားဝေးနေရေးကစားပြီးတော့လုံဆွေးကစားသူကမှစီမဖြစ်ဘူးဒါမဲ့ဒီဘက်မှာဟိုပုတိတော်ကလူတွေနေတိုင်းအဲ့လိုကုလာရှိတယ်တောင်းတွေပါလို့ရှော်ပြီးတော့လေကုလာရှိတယ်အကူကနေစေးပိတ်ထားအလဲ3ရက်လောက်ရှိပြီနေစေးပိတ်ထားတာပြီးတော့လူတွေကဒီမှာပိုဖက်လည်းမသွန်းနိုင်ဘူးဒီဖက်လည်းမသွန်းနိုင်ဘူးဖြစ်နေတယ်အဲ့လိုလူတွေလည်းအများကြီးရှိတယ်ဒီမှာပူတီအောင်ကလူကြီး
အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်မြောက်ပိုင်းမောင်နှံဒေသတွေမှာလူတိုင်းဘေးကင်းလုံခြုံစွာစိတ်ချလက်ချနေထိုင်နိုင်ရေးကနေနေတွင်တရားဥပဒေစိုးမိုးမှုရှိဖို့ကအရေးကြီးဆုံးဖြစ်တယ်လို့ကမန်မျိုးသားတိုးတက်ရေးပါတီကဦးတင်ငွေကပြောပါတယ
်။ကျွန်တော်မြန်မာကတော့လေအတိအကျကတရားဥပဒေစိုးမိုးမှုရှိဖို့လိုတယ်ပေါ့ဗျာ။ဒါရီရှိလို့ဆိုရင်တက္ကနာလည်းဒီဖော်မမရှိနိုင်ပါဘူး။ဒီဒီငယ်ငယ်နဲ့ကျွန်တော်ဖြစ်စီကြပါလေ။ဒါပြီးလို့ဆိုကျွန်တော်ရခိုင်ပြည်နယ်ဆိုတော့လေနိုင်ငံတစ်ခုမှာဒေသတစ်ခုအနေနဲ့ဒီကိစ္စကတော့တစ်သက်အရေးကြီးပါလေ။ဒီကိစ္စအရေးကြီးအတွက်ကရောဦးဒီစုံမှုရှိဖို့လိုပါလေဗျ
။ဘူးတီတော်မြို့နယ်တွင်ကဒုက္ခသည်တွေရဲ့အရေးဆောင်ရွက်ပေးနေတဲ့ရခိုင်တိုင်းရင်းသားဦးတန်းနိုင်ကတော့ရခိုင်မြောက်ပိုင်းကြက်ဖက်တိုက်ခိုက်မှုတွေကြောင့်ဒေသခံရခိုင်တိုင်းရင်းသားတွေအပါအဝင်တခြားတိုင်းရင်းသားတွေမှလည်းလုံခြုံရေးအခက်အခဲနဲ့စားနပ်ရိက္ခာနေစရာအခက်အခဲတွေနဲ့ရင်ဆိုင်နေကြရတယ်လို့ပြောပါတယ်
။ကျွန်တော်တို့ဘူးတီတော်မုံတော်ဟုတ်လားဒီတွေကျွန်တော်တို့မင်းများကိုငကျွန်းဟုတ်လားကြောက်တော်မြောက်ဦးပါဟုတ်လားကျွန်တော်တို့ရခိုင်တိုင်းရင်းသားဒုက္ခစီတွေဟုတ်လားအခုတည်းပြည့်အောင်ရှိနေသေးပါမောင်တော်မျိုးမြောက်ပိုင်းဖက်ကကျွန်တော်တို့တိုင်းရင်းသားတွေဆိုတယောက်မှမတော်သေးဘူးပြင်းနေနေရချတဲ့ဆိုတော့သူပဲပြက်ပြက်မှာပဲပြောနေတာလက်တွေ့မှာအကောင်တွေပေါ်တာတခုမှမရှိသေးဘူးခင်ဗျ
အိန္ဒိယဘင်္ဂလားဒေ့ရှ်ဘက်ကိုခန့်မှန်းကြီးအနည်းဆုံးလူဦးရေ9သိန်းကျော်လောက်ထွက်ပြေးလာနေတယ်လို့ကုလသမဂ္ဂကမနေ့ကထုတ်ပြန်ကြေညာခဲ့တာပါ။ဒါအပြင်အစ်စ်ရောက်လာတဲ့ဒုက္ခသည်ဦးရေတန်းတဝက်ကျော်ကိုအကာအကွယ်ပေးဖို့နေရာထိုင်ခင်းနေပေးဖို့မိန်လာနဲ့ရေတန့်စတာတွေကူညီထောက်ပံ့ဖို့လိုအပ်နေတယ်လို့လည်းကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်ရှင်။